ကုကျော်ကျော်သိန်းတင်ပြသွားတာဖြစ်ပါတယ်။နောက်ထပ်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်ပါဦးမယ်။အင်းစင်ချင်းထောင်မှာအဖမ်းဆီးခံရတဲ့ Riders သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်ရေးတွန်းအားပေးမှုတွေကကုလသမဂ္ဂအထွေထွေညီတာခံတဲ့အထိရောက်လာနေပါပြီ။မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီတာခံရဲ့တရားကျင်းပတဲ့ကမ္ဘာတဝန်းအဖမ်းဆီးခံသတင်းများသမားများဆိုင်ရာဆွေးနွေးပွဲမှာသတင်းဖွဲ့စည်းတွေနဲ့သတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေကအခုလိုတိုက်တွန်းခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းကိုကျော်အောင်လည်းကရှင်းပြပေးပါလိမ့်မယ်
။နယူးယောက်မြို့မှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီတာခံရဲ့တရားဆွေးနွေးပွဲတစ်ခုမှာအဖမ်းဆီးခံသတင်းသမားတွေလွတ်မြောက်ရေးအကြောင်းမနေ့ကဆွေးနွေးခဲ့ကြပါတယ်။အီဂျစ်၊ကာဂစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကအဖမ်းဆီးခံသတင်းတော့တွေအကြောင်းကိုအဓိကထားပြီးပြောကြတယ်ဆိုပေမဲ့အစည်းအဝေးရဲ့90ရာခိုင်နှုန်းလောက်ကိုလွှမ်းမိုးထားတာကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်အကြောင်းပါပဲ။ဆွေးနွေးပွဲအစပိုင်းမှာကိုဝါလုံးတို့နှစ်ဦးဖမ်းခံရတဲ့ဖြစ်စဉ်အချင်းနဲ့သူတို့ဇနီးတွေရဲ့တုံ့ပြန်မှုတွေအကြောင်းဗီဒီယိုပြသခဲ့ပြီးလွန်ခဲ့တဲ့နှစ်တွင်းကမ္ဘာတဝန်းဖမ်းခံခဲ့ရတဲ့သတင်းသမားတွေဟာမကြုံဘူးအောင်ကိုများခဲ့တယ်လို့CPJ ရဲ့ညွှန်ကြားမှုဂျိုးဆမ်လုံးကပြောပါတယ်
The jailing of journalists has reached unprecedented levels
အဖမ်းခံရတဲ့သတင်းသမားကြီးတို့ကမကြုံဘူးလို့အောင်းကိုများလာပါတယ်ဒါပေမဲ့ဒီကနေ့အခမ်းအနားမှာအရေးအတွက်အကြောင်းကိုကျွန်တော်တို့ပြောမှာမဟုတ်ပါဘူးအဖမ်းခံသတင်းသမားတွေအကြောင်းကိုပြောမှာပါ
ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာကမွတ်စလင်မျိုးသား10ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးသတင်းလိုက်နေတဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်တဲ့အထိဆက်ပြီးတော့လုဆောင်သွားမယ်လို့ Reuters သတင်းဌာနရဲ့ဥက္ကဋ္ဌ Stephen Adra ကကြေညာပါတယ
်။ Wallon and Chosu were unjustly arrested.
ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာမတရားသဖြင့်အဖမ်းခံခဲ့ရပါတယ်။မတရားသဖြင့်စီရင်ချက်ချခံခဲ့ရပြီးမတရားသဖြင့်ထောင်ဒဏ်တွေချမှတ်ခံခဲ့ရပါတယ်။သူတို့တွေဟာထောင်ထဲမှာနောက်တရက်တောင်ထပ်ပြီးမရှိနေသင့်တော့ပါဘူး။သူတို့လွတ်မြောက်ရေးကိုမလွတ်မချင်းလုသွားမှာပါ
။မနေ့ကဆွေးနွေးပွဲမှာလူတွေစိတ်ဝင်စားမှုအများဆုံးခံရတာကတော့လူခွင့်ရှိနေအမဲကလူနီပါသူကကိုဝါလုံးတို့နှစ်ဦးလွတ်မြောက်ရေးနိုင်ငံတကာဥပဒေအကျိုးဆောင်တဦးအနေနဲ့ဆောင်ရွက်ပေးနေသူဖြစ်ပြီးဟောလိဝုဒ်ရုပ်ရှင်မင်းသားဂျော့ဂျ်ကလူနီရဲ့ဇနီးတဲ့ဖြစ်ပါတယ
် Wallen and Chasa U for almost a year have been separated from their young family
ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာသူတို့ရဲ့အိမ်တော်ဦးအစမိသားစုဘဝမှာပဲမိသားစုတွေနဲ့ခွဲခွာနေရတာတစ်နှစ်နီးပါးရှိနေပါပြီ။သူတို့ကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တာဟာတရားမျှတမှုအစော်ကားခံရတဲ့အဖြစ်ပါပဲ
။မြမစုအနေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုပြန်လွတ်ပေးစရာလမ်းကြောင်းရှိနေတဲ့အကြောင်းကိုလည်း Miss Colony ကထောက်ပြပါတယ
်။ The month Myanmar's government has been asked this question and they've replied, "Well, the case is in the courts." There's nothing we can do to intervene.
ကိုဝါလုံးတို့လွမြောက်ရေးနဲ့ပတ်သက်ပြီးမြမအစိုးရကိုလရည်နဲ့ချီရင်းညံ့ခဲ့တာပါ။အဲ့ဒီတုန်းကပြန်ဖြေတာကသူတို့အမှုကတရားရုံးမှာရောက်နေတဲ့ကာလဖြစ်လို့အစိုးရအနေနဲ့ဝင်ပါလို့မဖြစ်နိုင်ဘူးလို့ဆိုပါတယ်။အခုတော့ဒီအမှုကတရားရုံးမှာမရှိတော့ပါဘူး။အစိုးရအနေနဲ့ဝင်ပါလို့ဖြစ်နိုင်ပါပြီ။မြမနိုင်ငံရဲ့အခြေခံဥပဒေပုံမှန်200ဒီအရနိုင်ငံတော်သမ္မတဟာတရားစီရင်ချက်ချပြီးနောက်ပိုင်းအချိန်မီ၍အပြစ်ကနေလွန်ငင်းခွင့်ပေးပိုင်ခွင့်ရှိပါတယ်။အစိုးရကတကယ်ပဲလှုပ်ချင်တယ်ဆိုရင်ဒီကနေ့ပဲလွန်ငင်းခွင့်ပေးလို့ရပါတယ်
။သတင်းတော်နှစ်ဦးလွတ်မြောက်အောင်တကားဖွင့်ပေးမဲ့တော့ကိုကင်ထားသူကဒေါ်အောင်ဆန်းစုကြည်ပဲလို့လည်း Oxford Tech တို့မှတက်ခဲ့သူ Miss Colony ကပြောပါတယ်
။ She is the Nobel Peace Prize winner.
သူဟာ Nobel ငြိမ်းချမ်းရေးဆုရှင်ပါ။ကျမကောလိပ်ကျောင်းသူဘဝမှာသူကကျမရဲ့သူရဲကောင်းဖြစ်ခဲ့ပါတယ်။ကမ္ဘာတဝန်းကလူခွင့်ရေးလှုပ်ရှားသူတွေအတွက်လည်းသူကသူရဲကောင်းတဦးဖြစ်ခဲ့တာပါ။တရားဥပဒေစိုးမိုးမှုကိုလေးစားပြီးလွတ်လပ်တဲ့မြန်မာနိုင်ငံဖြစ်လာရေးမှာသူကမြန်မာလူငယ်တွေအတွက်မျှော်လင့်ချက်ဖြစ်ခဲ့ပါတယ
်။ Aung San Suu Kyi knows better than anyone what it is like to be a political prisoner in Myanmar.
နိုင်ငံရေးတင်းသားဘဝကဘယ်လိုလဲဆိုတာဒေါ်အောင်ဆန်းစုကြည်အတိအဆုံးမှာသူတို့နှစ်ဦးလွတ်မြောက်ရေးမိသားစုနဲ့ပြန်ဆောင်ရေးတရေလွတ်လပ်ခွင့်ဒီမိုကရေစီပိုးပြီးရရှိလာရေးနဲ့အောင်မြင်တိုးတက်ရေးတို့အတွက်တော့ကိုကိုင်ဆောင်ထားသူကဒေါ်အောင်ဆန်းစုကြည်ပါသူ့ရဲ့လှုပ်ရက်တွေကိုတမိုင်းကဆုံးဖြတ်ပါလိမ့်မယ်
။ကမ္ဘာတဝန်းကအဖမ်းခံခဲ့ရတဲ့သတင်းသမားတွေအားလုံးရဲ့52ရာခိုင်နှုန်းဟာလူခွင့်ချိုးဖောက်မှုတွေကိုသတင်းလုတ်ခဲ့တာကြောင့်လို့ CPJ အဖွဲ့ညွှန်ကြားမှုကဆိုပါတယ်။ကုလသမဂ္ဂအနေနဲ့သတင်းသမားတွေရဲ့လုံခြုံရေးနဲ့အခုလိုဖမ်းခံနေရတဲ့တဒနာတွေကိုဖြေရှင်းနိုင်ရေးစီမံကိန်းချပြီးတော့ဆောင်ရွက်ပေးဖို့လဲမနေ့ကခန္ဓာကိုယ်ဥဆောင်ကျင်းပခဲ့တဲ့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကတိုက်တွန်းခဲ့ပါတယ်